အကြမ်းဖက်တိုက်ခိုက်မှုတွေလက်တလောဖြစ်နေတဲ့ကျောင်းကုန်းကနောက်ဆုံးရအခြေအနေပါ။လူမျိုးရေးအသွင်ဆောင်တဲ့အကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ကျောင်းကုန်းမှာလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ကြားကပဲတနင်္ဂနွေနေ့ညဘက်မှာစူပူမှုတွေထပ်လုပ်ဖို့စုယုံမှုတွေရှိခဲ့တယ်လို့အဖမ်းဆီးခံရမှုတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့လက်တလောအခြေအနေကတော့ငြိမ်ငြိမ်သက်သက်ရှိနေပါတယ်အကြောင်းစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်ရှင
်မွတ်စလင်အမျိုးသားတဦးကမြန်မာမိန်းကလေးတဦးကိုမတရားပြုကျင့်ခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့တဲ့နောက်ပိုင်းအေယာဝတီတိုင်းကျောင်းကုန်းမြို့နယ်ထဲမှာလူမျိုးရေးအသွင်ဆောင်တဲ့အကြမ်းဖက်မှုတွေစနေနေ့ညကဖြစ်ပွားခဲ့တာပါတနင်္ဂနွေနေ့မှာလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားတဲ့ကြားကပဲညဘက်မှာဗလီကိုဖျက်ဖို့ဝင်းကျင်ကြေးရွာတွေကနေလူတွေစုဝေးပြီးရောက်လာခဲ့ကြတယ်လို့ကျောင်းကုန်းကိုရောက်နေတဲ့ဦးသက်ဝေကပြောပါတယ်
။ဒီကအချိန်ကကျွန်တော်ရောက်ရှိနေတဲ့အချိန်မှာပဲဒီရွာကြီးရွာကြီးနဲ့ဒိန်းသားနေနေပေါ့ဗျာ။ဒီဗလီကိုဖျက်ဖို့ဆိုပြီးတော့လူစုရဲ့အင်အားကိုတွေ့ရကျောင်းကုန်းထဲမှာရှိတဲ့ဗလီကိုဖျက်ဖို့ဆိုပြီးတော့လူငယ်အားစုတာကိုတွေ့ရတယ်။ဒါပေမဲ့ဘယ်ဖွဲ့စည်းနေရတယ်ဘယ်လိုစီစဉ်နေဆိုတော့ကျွန်တော်မသိရဘူး။ဒီလိုလာကြတယ်ဒီမှာဟာလူစုရဲ့ဖွဲ့နဲ့တာရှိထားတဲ့အတွက်သူတို့မနေ့ကတော့ညာကရှင်းနိုင်မှာဖြစ်မယ်ဆိုတဲ့အစီအစဉ်ပေါ့လုံခြုံရေးဘုရားတာရှိမှုတော့ဖြတ်စည်းရတဲ့အကြောင်းမရှိပဲ
ဘလီပြက်စီးမှုမရှိခဲ့ပေမဲ့စနေနေ့ကလူစုလူဝေးနဲ့ဖြတ်စည်းခဲ့တဲ့အတွက်မတရားပြုကျင့်တယ်လို့ဆွဆွဲကြတဲ့မွတ်စလင်အမျိုးသားကိုလောင်ဝင်းရဲ့အိမ်အပါဝင်အိမ်တချို့ပြက်စီးနေတာတွေ့ရတယ်လို့နောက်ထပ်လူငယ်9ဦးကိုဖမ်းဆီးမှုတွေရှိခဲ့တယ်လို့လည်းပြောပါတယ
်ကျွန်တော်အဲ့ဒီအိမ်ရှိမှာအိမ်သုံးဖြတ်ခံရတယ်အဲဒီတော့ပြန်ကြတော့မွတ်စလင်ဒီအစ္စလမ်ဘာသာဝင်ကိုလာဝင်းရဲ့မိသားစုရဲ့အိမ်ပေါ့နော်ညီရဲ့အိမ်နေပါတယ်အဲတော့တော့အပြတ်ခံထားရတယ်အဲ့ဒါကိုတွေ့ရတယ်ရဲတွေကလည်းလုံခြုံရေးတော့အပြစ်ယူထားတာကိုတွေ့ကြရတယ်ကျွန်တော်စက်စင်ကအဲတင်ရတယ်အခုလေးတွေနဲ့ဖြတ်ပြီးတော့ကျွန်တော်ပြန်လာခဲ့တာကိုလာဝင်းကိုတော့ခန်းပြီးတော့သူတို့ပတင်ထောင်ပို့လိုက်ပတင်ထောင်ပို့ပြီးတော့မှမနေ့ကတော့အဲဗလီကိုဖြတ်မယ်ဆိုတဲ့သတင်းကြားတာနဲ့အဲစက်စင်ကနေ့လန်းကလူငယ်၅ဦးကိုဖမ်းတယ်။အမားလူငယ်တွေကိုပေါ့နော်။ဖမ်းပြီးတော့အဲ့လေသူတို့ကိုလည်းပြင်ထောင်ပို့လိုက်
။ကျောင်းကုန်းမြို့နယ်တွင်လက်ရှိလုံခြုံရေးအခြေအနေကိုသိရဖို့အတွက်ကျောင်းကုန်းမြို့နယ်ရဲတပ်ဖွဲ့မှူးရုံးကိုဆက်သွယ်မေးမြန်းကြည့်ပါရစေ။ရဲတပ်ဖွဲ့မှူးရုံးကပါလားရှင
်။ဟုတ်ပါရဲ့
။ကျောင်းကုန်းမြို့နယ်မှာအခြေအနေသိကြလို့ပါရှင
်။ဟုတ်ပါရဲ့ရေးသိကြပါပြီ
။မြို့နယ်တွင်ရဲတပ်ဖွဲ့တွေကလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားပြီးလက်ရှိအခြေအနေဟာတည်ငြိမ်နေပေမဲ့စားတောက်ဆိုင်တချို့ကိုတော့ပိတ်ထားတယ်လို့ဦးသက်ဝေကပြောပါတယ်
။အားလုံးတော့လောလောဆယ်အခြေအနေမှာတော့တည်ငြိမ်နေတဲ့အစဉ်အလာတော့ရှိတယ်။ဘလို့ခေါ်မလဲဆိုတော့လုံခြုံရေးဖွဲ့တွေကလည်းပြင်းထန်နေတာတွေ့ရတယ်ပေါ့။စားတောက်ဆိုင်တော့ပိတ်ထားခိုင်းတယ်။ကျောင်းတွေပါတွေကတော့ပုံမှန်ဖွင့်နေတယ်ပဲ
။ကာလကြာရှည်စွာမွတ်စလင်နဲ့ဗုဒ္ဓဘာသာဝင်တွေကြားငြင်းငြင်းချမ်းချမ်းအတူရှင်တွဲနေထိုင်လာခဲ့တဲ့ကျောင်းကုန်းမြို့မှာအခုလူမျိုးရေးအသွင်ဆောင်တဲ့အကြမ်းဖက်မှုတွေဖြစ်ပွားခဲ့တာပရမဆုံးချိန်ဖြစ်ပါတယ်။ကျောင်းကုန်းကစူပူမှုတွေနဲ့ပတ်သက်ပြီးအစိုးရအာဏာပိုင်တွေဘက်ကတော့အခုထိသတင်းတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူး။